တော်ရရှိမြခင်ဗျာကိုမကောင်းတာတွေလှုပ်လို့ကိုနေတဲ့မြို့ဖြစ်စည်းခံရတော့မယ်ဆိုရင်ဘယ်လိုများလုပ်ကြပါမလဲအကြောင်းမထူးပါဘူးဆိုပြီးဒီတိုင်းပဲဆက်ပြီးဆိုးနေကြမှာလားမြို့သူမြို့သားတွေမှသာတာဝန်ရှိတာမဟုတ်ပါဘူးအုတ်ချုပ်မင်းလုပ်တဲ့သူတွေမှပါတာဝန်ရှိပါတယ်ကိုရဲ့မြို့ကြီးဖြစ်စည်းခံရတော့မယ်ဆိုတော့လူတွေသာမကတရိတ်ဆန်တွေကိုပါမအောင်မမီစေပဲအစားလည်းမစားရေလည်းမတောက်နဲ့လို့အမိန့်ထုတ်ပြန်ရုံမကကိုကိုတိုင်းလက်ပြပုံပေါ်မှာထိုင်ခဲ့တဲ့မင်းကြီးတစ်ပါးရဲ့အကြောင်းကိုဖော်ပြထားတဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကယောနာဝိထုအခန်းကြီး3အခန်းငယ်6ကနေအခန်းငယ်10အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်ဒုစရိုက်မြို့တော်ကြီးအဖြစ်အစီခံရမဲ့ဘေးကနေလွတ်မြောက်ခဲ့ရတဲ့အကြောင်းယောနာဝိထုအခန်းကြီး3အခန်းငယ်6ကနေအခန်းငယ်10အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျာ
။ယောနာသည်မြို့တဲသို့ဝင်၍တနေ့ခရီးသွားလျက်အရက်40လွန်သောနိနေဝေမြို့သည်ပျက်စီးခြင်းသို့ရောက်လိမ့်မည်ဟုကြွေးကြော်လေ၏။နိနေဝေမြို့သားတို့သည်ဖျားသခင်အမိန့်တော်ကိုယုံ၍လူကြီးလူငယ်အပေါင်းတို့သည်အစာရှောင်ရာအချိန်ကိုကြင်ညာ၍လျော်တီအဝတ်ကိုဝတ်ကြ၏။သောတာရှင်မိတ်ဆွေအပေါင်းတို့ခမညာဖြစ်နိုင်လို့ရှိရင်တော့ဒီနိနေဝေဆိုတဲ့မြို့ကြီးကိုငါမသွားလို့ဘူး။ကေတင်ချင်းကျေးဇူးကိုသူ့အားဖြင့်မပြုတ်လိုပါဘူးဆိုတဲ့ပရောဖက်ကြီးယောနာတယောက်ကတော့ဘယ်လိုနည်းနဲ့မှထွက်ပြေးလို့မလွတ်နိုင်တော့ဘဲနဲ့အာရှုရိနယ်မြေတိုက်ဂရစ်မြစ်ဖွားကနိနေဝေမြို့ဆိုတဲ့မြို့ပြဒေသကြီးကိုရောက်ပြီးတော့မဖြစ်မနေအဖဖျားသခင်ရဲ့အမှုတော်ကိုဆောင်ရပြီအဖဖျားသခင်ကြွေးကြော်ခိုင်းတဲ့အတိုင်းပဲကြွေးကြော်ရပြီကေတင်ချင်းကျေးဇူးကိုပြုတ်ရပြီဆိုတာကိုကျွန်တော်ရှင်းလင်းပြတ်သားစွာတွေ့ကြရပါပြီမိတ်ဆွေအပေါင်းတို့အခုအပိုင်းမှာနောက်ထပ်တွေ့မြင်ရတာကတော့နိနေဝေမြို့ပြနိုင်ငံရဲ့ဘယင်ကြီးကိုတိုင်ဟာသတိတရားရရှိခြင်းပဲဖြစ်တယ်ဆိုတာကိုဆက်ပြီးတော့တွေ့ရခြင်းဖြစ်ပါတယ်။ဟုတ်ပါတယ်။ယောနာဝတ္ထုအခန်းကြီး3အငယ်6နိနေဝေမင်းကြီးသည်ထိုသတင်းကိုကြားသောအခါနန်းတော်မှဆင်း၍မင်းမြောက်တစားကိုချွတ်ပြီးမှလျော်တေအဝတ်ကိုဝတ်၍ပြာဒဲ၌ထိုင်တော်မူ၏။မိတ်ဆွေတို့ဒီဘယင်ကြီးပြာပေါ်မှာသွားထိုင်တယ်ဆိုတော့မိษွေတို့အနေနဲ့ယောဘဝတ္ထုကိုပြန်ပြီးတော့မှတ်မိကြမယ်ထင်ပါ रे အင်မတန်ချမ်းသာကြွယ်ဝတဲ့တထေးကြီးယောဘဟာရှိသမျှတွေပြုတ်ပြုတ်ပြုံးအောင်ရုပ်သိမ်းခြင်းကိုခံရတဲ့အချိန်စုံစမ်းနှောက်ယှက်ခြင်းကိုခံရတဲ့အချိန်ဒုက္ခများမှာနူရဝဲဆွေလဲရပခိုးထောင်းဆိုသလိုအနှစိမ့်ကြီးတွေပါထပေါက်လို့မိဖို့ပြာထဲမှာထိုင်ပြီးတော့အနာတွေကိုအိုးချမ်းပဲ့ကြီးတွေနဲ့ချစ်ချစ်နေကြရရှာတယ်သူအပေါင်းအသင်းတခြားအရက်ကတထေးကြီးတွေကအားပေးမလို့လာတဲ့အချိန်မှကြတော့တချိန်ကအင်မတန်ချမ်းသာခဲ့ပါတယ်ဆိုတဲ့ယောဘဟာလူရုပ်တောင်မှမပေါ်တော့တဲ့သဘောဘဝအချိန်နဲ့အရန်နှုံချသွားလို့အပေါင်းအသင်းတွေကတောင်မှမှတ်တောင်မှမှတ်မိနိုင်တော့လို့အသံကိုသွင်းပြီးတော့ငိုကြွေးကြမိတယ်ဆိုတဲ့ဖြစ်စဉ်တွေကိုကျွန်တော်အဲ့ဒီယောဘဝတ္ထုထဲမှာတွေ့ခဲ့ရပါတယ်အခုနိနေဝေမင်းကြီးသူကတော့အဲ့ဒီသဘောမျိုးတော့မဟုတ်ပါဘူးနော်သူကိုယ်တိုင်ကအဖဖျားသခင်ရှေ့တော်မှောက်မှာနှိမ့်ချတဲ့သဘောနောင်တရရှိတဲ့သဘောပဲဖြစ်တယ်။ယင်ထဲမှာနင့်နင့်သီးသီးနဲ့အဖဖျားသခင်ကိုတောင်းပန်လိုတယ်ဆိုတဲ့သဘောဖြစ်ပါလေ။မိတ်ဆွေအပေါင်းတို့ခမညာအဖဖျားသခင်ကိုကျွန်တော်တို့မိတ်ဆွေတို့ဟာအမှန်တကယ်အသနာခံတိုးဝှေ့တောင်းပန်ခြင်းဆိုတာရှိကြပါရဲ့လား။အထူးသဖြင့်ကိုကောင်းကောင်းမွန်မွန်နေထိုင်စားသောက်ရတဲ့အချိန်ကြီးပွားတိုးတက်နေပါလေဆိုတဲ့အခြေအနေမျိုးမှာအဖဖျားသခင်ကိုတရိယာအောက်မိမိကြပါရဲ့လားနောက်တစ်ခုကတော့ပြောင်းပြန်အချိုးကြပေါ့အဲ့ဒီသဘောတရားအတိုင်းပဲပေါ့ကိုနှိမ်ပါရတဲ့အချိန်ဒုက္ခအခက်အခဲဆင်းရဲတွေကြာရောက်ရတဲ့အချိန်တွေကြာပြန်တော့လေဖျားသခင်ကိုတရိယာဒါတော့ဟုတ်ပါရဲ့ဖြေကိုမဖြေနိုင်ပါဘူးဆိုပြီးတော့ပတ်စီတီအယူကြီးများလို့ကိုဖသာကိုသေပဲသေလိုက်ပါတော့ဟဲ့ဆိုပြီးတော့နလန်မထူနိုင်လောက်အောင်ခွေရော့ရော့ဖြစ်သွားတတ်ကြပါသလားဆိုတာတွေ့ကိုပြန်ပြီးတော့စဉ်းစားမိဖို့လိုပါလိမ့်မယ်နှုတ်ကပတ်တော်မှာတကယ်ယုံကြည်သူကြီးတွေဖြစ်တဲ့အေလီယာတို့ယေရမိတို့ယောဘတို့လိုပုဂ္ဂိုလ်ကြီးတွေတောင်မှအဲ့ဒီလိုပက်လက်လန်ပြီးတော့ဘဝကိုအရှုံးပေးခြင်းတဲ့စိတ်ကယုံကြည်ခြင်းတရားတဲ့တောင်မှလွှမ်းမိုးသွားခဲ့ဘူးသေးတယ်ဆိုတာတွေ့ကိုကျွန်တော်တို့အောက်မေ့သတိရဖို့အထူးပဲလိုပါတယ်ယောဘဝတ္ထုအခန်းကြီး3ထဲမှာဆိုရင်ယောဘဟာဘလောက်အထိသွေးပြက်သွားခဲ့ရတယ်မအူးမချော့ကိုလူဖြစ်ရတဲ့ဘဝကိုတောင်ကိုပြန်ပြီးတော့ကလော်တုတ်မိတယ်ဆိုတာဒီကိုကျွန်တော်တို့အခုလို့တွေ့ရပါတယ်။ယောဘဝတ္ထုအခန်းကြီး3အငယ်1မှ7ထို့နောက်ယောဘသည်နှုတ်ကိုဖွင့်၍မိမိဖွာသောနေရက်ကိုချိန်ဆလျက်မွတ်ဆိုသည်ကငါဖွာသောနေရက်ပျက်စီးပါစေ။သ ကားယောက်ျားကိုပရိသေယူပြီးဟုသတင်းကြားပြောသောညလေပျက်စီးပါစေ။ထိုနေ့ရဲ့မိုက်ပါစေ။ဘုရားသခင်သည်မျက်နှာပြုတော်မမူပါစေနှင့်အလင်းမပေါ်ထွန်းပါစေနှင့်။မှောင်မိုက်သေမင်းအိပ်သည်ထိုနေ့အသရေကိုရှုံချပါစေ။မိုးတိမ်ထက်လွှမ်းမိုးပါစေ။မွန်းတဲ့အချိန်ဖြင့်ကြောက်မက်ဖွယ်ဖြစ်ပါစေ။ထိုညသည်မှောင်မိုက်၌ပျောက်ပါစေနှစ်စဉ်နေရတုနှင့်မပေါင်းပါစေနှင့်လအရေးအတွက်၌မဝင်ပါစေနှင့်ဩထိုညသည်စိတ်ညံပါစေရှင်လန်းသောအသံမရှိပါစေနှင့်နေရကိုရွေ့၍ကျိန်ဆဲတတ်သောသူမိเจ้าကိုထစီတတ်သောသူတို့သည်ထိုညကိုကျိန်ဆဲပါစေညဥ်ရန်ကြဲတို့သည်မိုက်ပါစေထိုညသည်အလင်းကိုတောင့်တ၍မရပါစေနှင့်နတ်နှင့်မိုးလင်းကိုမမြင်ပါစေနှင့်အကြောင်းမူကားငါအမိဤဝန်းကိုပိတ်မထားဒုက္ခဆင်းရဲကိုငါမမြင်စေခြင်းဟာမကွယ်မကာငါသည်မွေးစားကအဘဲကြောင့်မသေးသနီးအမိဝန်းတဲမှထွက်စားကအဘဲကြောင့်အသက်မချုပ်သနီးငါကိုအဘဲကြောင့်ပိုက်ပွေရသနီးအဘဲကြောင့်နှုတ်တိုက်ရသနီးထို့သောမပြုလျင်ငါသည်အိပ်၍ငြိမ်ပြီးပျော်လျက်နေရပြီတဲ့အခုနိနေဝေဘုရင်ကြီးနော်လောကစည်းစိမ်အဆောင်အယောင်တွေသူ့မှာပြီးပြီးပြင်းပြင်းရှိတယ်အဲ့ဒီဂျာတဲ့ကနေလျှော်တီအဝတ်ကိုဝတ်ပြီးတော့ပြာပုံတဲကိုအောက်ကိုဆင်းပြီးတော့ထိုင်တာရှေးခေတ်ကဝန်းနေချင်းအထိမ့်အမှတ်တရုတ်တမျိုးပေါ့ကျွန်တော်အခုခေတ်တွေမှာတချို့မိဘဆွေမျိုးတွေကွယ်လွန်ချင်းမှာတချို့တွေဟာလျှော်တီအဝတ်ဝတ်တံမျိုးတွေကိုကျွန်တော်တွေ့ရပူပါတယ်ဒီအချက်ဟာကမ္ဘာလူအဖွဲ့အစည်းကြီးတစ်ခုလုံးတို့ဟာဆက်ဆက်ချင်းရှိခဲ့ဘူးတဲ့ဆိုတဲ့တည်ဖြစ်တယ်ပထဝီအနေအထားတွေဘလောက်ဝေးပြီးလူမျိုးတွေအသားအယောင်တွေဘလောက်ပဲကွယ်ပြားချာနာချာနာရင်ကျင်းမှုချင်းလူမှုရေးအတွေ့အခေါ်ချင်းတွေဟာသူ့ရှေးခေတ်ကာလနဲ့သူတို့ဟာသူတို့အဆက်အသွယ်ရှိခဲ့ခြင်းရဲ့သက်သေဖြစ်တယ်လို့ကျွန်တော်ဆိုချင်ပါ रे မိတ်ဆွေအပေါင်းတို့အခုနိနေဝေမင်းကြီးအဖို့ဆိုရင်တော့ဒါဟာပုဂ္ဂိုလ်ရေးအရာပင်လင်းဘုရားသခင်ရှေ့တော်မှာနှိမ့်ချခြင်းဝတ်ကိုသူပြုလိုက်ခြင်းပဲဖြစ်ပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်ကဣသရေလပရောဖက်ယောနာကိုအသုံးပြုပြီးတော့အာရှုရိနယ်မြေကနိနေဝေမြို့ပြနိုင်ငံတစ်ခုကိုအဖဘုရားသခင်ဂျေဇုပြုခြင်းအချိန်မီကဲတင်ခြင်းတရားနဲ့ပတ်ရခြင်းဆရာဟာအလွန်အလွန်အရေးကြီးတဲ့ဂျေဇုတော်ဤသဘောထားကိုဖော်ပြခြင်းပဲလို့ပြတ်သားစွာခံယူမိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယေရမိအနာဂတ်ကျမ်းအခန်းကြီး18အငယ်5မှ30အတွင်းဖော်ပြချက်ကိုလည်းအထူးပဲအောက်မေ့သတိရမိပါတယ်။လူမျိုးတော်ဣသရေလဆိုပြီးတော့ရွေးကောက်တော်မူခြင်းကကဘာတစ်ခုမိသားစုလူသားများအားလုံးကိုကဲတင်ဖို့ရန်သာဖြစ်တယ်။လူမျိုးတကားတို့ကိုသင်အဖျင်ကောင်းကြီးပေးမည်ဆိုတဲ့ကဘာဦးကအာဗြဟံကိုပေးခဲ့ဘူးတဲ့ဂရီတော်အာဗြဟံမှာတဆင့်ဖော်ပြခဲ့တဲ့ပရိညင်တော်ကိုတရုတ်ပြလိုက်ခြင်းပဲဒီကဘာဦးပရိညင်ကိုဣသရေလတို့အပြစ်တွေကျူးလွန်ပြီးတော့ကျွံပွားကိုရောက်တဲ့အချိန်ကယေရမိအမည်ရှိတဲ့ပရောဖက်ကြီးအဖျင်အဖဖျားသခင်ထမှန်အတီးပြုတ်ဖော်ပြလိုက်တာကိုအဲ့ဒီယေရမိနာဂတိကျမ်းအခန်းကြီး18အငယ်5မှ30အတွင်းဖော်ပြချက်တွေဟာသတိရမိစေပါတယ်အောင်မိမိစီပါれထိုအခါထာဝရဘုရားဤနှုတ်ကပတ်တော်သည်ငါစီသူရောက်လာ၍ထာဝရဘုရားမိန့်တော်မူသည်ကအိုဣတရီလအမျိုးအိုဒိန်သမားပြုတ်တဲ့သူသင်တို့ကိုငါမပြုတ်နိုင်သလောအိုဣတရီလအမျိုးအိုမြေသည်အိုဒိန်သမားလက်၌ရှိတဲ့သူသင်တို့သည်ငါလက်၌ရှိကြ၏အကျဉ်တိုင်းနိုင်ငံကိုနှုတ်ပယ်ဖြိုချဖျက်ဆီးခြင်းဟာငါအမိန့်တော်ရှိ၏ငါအမိန့်တော်နှင့်ဆိုင်သောထိုတိုင်းနိုင်ငံသည်မိမိဒုစရိုက်ကိုစွန့်ပစ်လျင်ငါကြံစီသောဘေးဒဏ်ကိုငါနှောင့်တရမည်အကျဉ်တိုင်းနိုင်ငံကိုတီထောင်ပြုစုခြင်းဟံငါအမိန့်တော်ရှိ၏ထိုတိုင်းနိုင်ငံသည်ငါစကားကိုနားမထောင်ငါမျက်မှောက်၌ဒုစရိုက်ကိုပြုလျင်သူ၏အကျိုးလိုငါပြုစုမည်ဟုသောစကား၌ပါသောကျေးဇူးကိုငါနှောင့်တရမည်တဲ့အကျဉ်မဲ့မှန်ကန်သောတစ္ဆာတရားပါပဲမိတ်ဆွေအဖဖျားပကြီးရဲ့စီရင်တော်မူခြင်းအပေါင်းတို့ဟာအလွန်အံ့ဩလှပါ रे ကျွန်တော်တို့သာမန်လူအုံနှောက်တွင်နဲ့တွေးဆမျှော်မြင်ရယူထိတွေ့နိုင်ဖို့အတွက်လွန်စွာခက်ခဲတယ်ဆိုတာကိုတော့ကျွန်တော်တို့ဝန်ခံရမှာအမှန်ပါဟုတ်ပါ रे သမုတ်တရားကိုမီးလောင်၍ကုန်းကိုမီးဆွဲစေမယ်ဆိုတဲ့အနာဂတ်တည်နဲ့အတူအပြစ်ပေးစီရင်ခြင်းဆိုတာကိုခြားထားပေးပါ रे တစ်ချိန်တည်းမှာပဲသူ့ကိုအသနာခံလိုက်တဲ့အချိန်မှာဤသို့မဖြစ်ရဆိုတဲ့သဘောတရားအတိုင်းပဲဖြစ်ခဲ့ပြီးသောသမုတ်တရားကိုမိလောင်ကုန်းကိုမိဆွဲတဲ့အမှုကိုမဖြစ်ရဘူးဆိုပြီးတော့သူအမိန့်ပြန်ချနိုင်တယ်။တနည်းအားဖြင့်သူ့လက်ထက်မှာမှောက်လို့ရင်မှောက်လှန်လို့ရင်လှန်ဆိုတာမျိုးစီရင်ပိုင်သောသခင်တကူအာနာဟာအလွန်ပြင်းထန်လွန်လှပါတယ်။ကျွန်တော်ညံမိနိုင်ဖို့ဝေလွန်လှပါတယ်။ဒါဟာသေခြင်းဆင်းရဲဆိုတဲ့လောကရန်တရားနဲ့အတူ သေခြင်းမှတဖန်လွတ်စေဆိုတဲ့ကဲ့တင်ခြင်းသဘောတရားကိုရှင်းလင်းနေအောင်ခိုင်ခိုင်လုံလုံကြီးဖြစ်အောင်ဖော်ပြပေးလျက်ရှိနေပါတယ်ဘယ်လူသားရဲ့အုံနောက်နဲ့မှကြံစီတွေးဆလို့မှီနိုင်ပွဲမရှိသောအံ့ဩပွဲစီရင်ခြင်းအဖြစ်လဲထင်ရှားစေတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပါတယ်မိတ်ဆွေကျွန်တော်တို့မဝေးသေးသောသင်ခန်းစာမှာပဲသမုတ်တရားကိုမိလောင်၍ကုန်းကိုလည်းမိလောင်လေ၏တဲ့အဲ့ဒီချိန်မှာတခါပရောဖက်အာမုတ်ကအသနာခံတဲ့အချိန်ဤသို့မဖြစ်ရတဲ့အံ့ဩစရာမကောင်းဘူးလားဒါကိုကမ္ဘာလောကမှာရှိနေတဲ့ဘဲအာနာရှင်ကြီးတွေဘဲသိပ်ပံအတတ်ပညာရှင်ကြီးတွေဒီလိုကပြောင်းကပြန်အမိတ်အာနာမျိုးနဲ့ဒီလိုစီရင်ချက်ချဒီလိုပြင်ဆင်နိုင်တာရှိပါသလဲမိတ်ဆွေအပေါင်းတို့သေးချင်းစင်ရဲဆိုတဲ့မလွဲဧကန်တရှိနေပါသောလောကရန်တရားကိုခံစားရမယ်ကျွန်တော်တို့လူသားတို့အဖို့သေချင်းမှလွတ်စီဆိုတဲ့ကယ်တင်ခြင်းယေရှုတော်ရဲ့အနှစ်သာရကိုရှာဖွေတွေ့ရှိနိုင်ကြပါစေလို့ကျွန်တော်တို့ဆုတောင်းမြတ်တာပို့သလိုက်ပါတယ်ယောနာဝတ္ထုအခန်းကြီး3အငယ်18လူသတ္တဝါတရိษံသုံးနွားတို့သည်အလျင်းမမီစေနှင့်အစာကိုမစားရေကိုမသောက်စေနှင့်လူသတ္တဝါတရိษံတို့သည်လျော်တေအဝတ်ကိုဝတ်ကြစေ။ကြိုးစား၍ဘုရားသခင်ကိုဆုတောင်းကြစေ။အသီးတို့သည်မိမိတို့လိုက်သောအတ္တမလံမိမိတို့ပြုသောအတ္တမအမှုကိုရှောင်ကြစေ။အခုနှုတ်ကပတ်တော်ရဲ့ပေါ်ပြချက်တွေကိုသေချာစဉ်းစားလိုက်မယ်ဆိုရင်အခုနိနေဝေမြို့ပြနိုင်ငံတော်ကြီးဟာအတော်ဖောက်ပြန်ပျက်စီးခဲ့မှုတဲ့မြို့ကြီးပဲဆိုတာရှင်းနေပါပြီ။ဒီမြို့ဟာတိုက်ဂရစ်မြစ်ဝှမ်းလွင်ပြင်မှာရှိခဲ့တဲ့မြို့Ninus လို့လည်းခေါ်တဲ့မြို့မြက်မောက်ခေအီရတ်နိုင်ငံရဲ့မြို့ကြီးတစ်မြို့ဖြစ်တဲ့ Mosul ဆိုတဲ့မြို့နဲ့မလှမ်းမကမ်းမှာရှိခဲ့လို့သူတို့ရဲ့ရှေးဟောင်းသူတည်တနာအရာအလွန်ကြီးကျယ်ခဲ့ဘူးတာဟာလေအမှန်ပဲဆိုရကိုနှောင်းလူတို့အနေနဲ့မငင်းနိုင်အောင်သိလာပြီဖြစ်ပါလေမိတ်ဆွေအပေါင်းတို့သိထားတဲ့အတိုင်းပဲအဲ့ဒီ Euphrates Tigris မြစ်ဝန်းလွင်ပြင်ဟာကမ္ဘာအစောဆုံးယဉ်ကျေးမှုထွန်းကားရာဒေသကြီးတစ်ခုဖြစ်ခဲ့ပါလေဒီတော့ကြည်ပွားတိုးတက်မှုဆိုတဲ့ရုပ်ပိုင်းဆိုင်ရာအပေါင်းလက္ခဏာတွေတိုင်းမှာစရိတ်တန်တဲ့ဝိညာဉ်ရေးပိုင်းအနှုတ်လက္ခဏာတွေဟာတွန်တွဲလျက်ရှိတတ်တယ်။ဒါဟာအလွန်ဖြစ်လေဖြစ်ထရှိတဲ့သဘာဝတရားနီးပါးလောက်ကိုမြင်တွေ့နေရတဲ့ကိစ္စပဲဖြစ်တယ်။ကမ္ဘာဥရုံကဆော့ဒမ်နဲ့ဂေါမောရာတို့တွေဟာလေဒီတိုင်းပဲဖြစ်ခဲ့လို့သာလျှင်ကန့်မီးတိုက်ပြီးတော့ဖျက်ဆီးခြင်းခံခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်သတိရဖို့လိုအပ်လာပါတယ်။မှန်ပါတယ်။ဆန်ဖရန်စစ္စကိုတို့ချီကာဂိုတို့နယူးယောက်တို့မြို့ကြီးတွေမှာဆိုရင်ညနေ6နာရီလောက်ကစပြီးတော့သူများတကားလာခောက်ရင်ဖွင့်မပေးရကြဘူးတဲ့ချောင်းနဲ့အပေါက်ကလေးကနေလှစ်ခနဲ့အရင်ဖွင့်ပြီးတော့ကြည်ရသေးတယ်ကြည်ပြီးတော့မှကို့မိတ်ဆွေဖြစ်မှသာတကားဖွင့်ပေးရတယ်လို့ကျွန်တော်ကြားပူပါတယ်ဟုတ်ပါတယ်ကြီးပွားတိုးတက်မှုတွေမြောက်များစွာရှိနေတဲ့ကြားထဲမှာပဲလူမှုရေးအရာဆုပ်ယုပ်မှုတွေရာဇဝတ်မှုထူပြောမှုတွေမတမာမှုတွေဟာလဲဝိုင်းဝိုင်းလဲအောင်တိုးတက်တတ်တယ်ဆိုတာကိုသင်ခန်းစာယူဖို့ပါအခုအတိုင်းပါပဲအဖဖျားသခင်ကိုတော်တိုင်တိဆောက်စေဆိုတဲ့ဗိမာန်တော်ကြီးကိုဗဟုပြုထားတဲ့ယေရုရှလင်မြို့ကြီးအကြောင်းကိုမိတ်ဆွေတို့ပြန်ပြီးတော့စဉ်းစားကြည့်ပါလားဒါဝိဒ်ဟာဘုရင်ကြီးဖြစ်နေပြီမဲ့နော်ချိုးချိုးချံချံဆိုသလိုကို့ပိုက်ဆံကိုစုကို့အင်ကို့အားနဲ့ရွှေပေါင်းမြောက်များစွာပေးပြီးတော့အယောနရဲ့ကောက်နယ်တလင်းကိုဝယ်အဲ့ဒီမြေကိုမှကောင်းကောင်းရှင်းပြီးတော့ဗိမာန်တော်ကြီးကိုစတင်ပြိုးထောင်တိဆောက်ဖို့ကြိုးစားခဲ့တယ်။ဘုရားသခင်ကိုဒီမြေကြီးအရက်ကိုအနှံဆက်ကပ်ခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။ဒါပေမဲ့ရှောလမုန်မင်းကြီးရဲ့ခင်မှာပိုက်ဆံတွေအရန်ချမ်းသာ။ဒါဝိမင်းကြီးရုန်းကန်တည်ထောင်ခဲ့တဲ့တိုင်းပြည်ကြီးကလည်းသားတော်မောင်ရှောလမုန်ရဲ့ခင်မှာအင်ပါယာကြီးအဖြစ်အညွန့်တလူလူတက်တာနဲ့စပြီးတော့ပျက်စီးခြင်း၅ပါးဆိုက်ခဲ့တော်တာပဲမဟုတ်ဘူးလား။ရှောလမုန်ရဲ့အဖြစ်တွေ့ကြောင့်တိုင်းပြည်ဟာနှစ်ချမ်းကွဲခဲ့ရတယ်။ယူရာပြည်ကယေရုရှလင်မှာဖြစ်ချင်နိုင်ဖြစ်ခဲ့သလိုမြောက်ဖက်ဣသရေလရဲ့ရှမာရီတို့ဘေသဝင်တို့ဘေသလာတို့စတဲ့မြို့ကြီးတွေမှာလေဒီလိုပဲကြီးပွားတိုးတက်မှုကြီးတွေနဲ့အတူဖျားမိတရားမိဖြစ်ခဲ့ရတာတွေပြည်ညတ်တော်တွေကိုချိုးဖောက်ခဲ့တာတွေဟာအမခန်းလိလိရှိလွန်းလှတယ်ဆိုတာကိုကျွန်တော်တို့ဓမ္မသမိုင်းတွေမှာပြတ်သားစွာတွေ့မြင်ခဲ့ကြပြီဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေတို့ဆင်ဆွေတွေနဲ့နန်းတော်ကြီးကိုဣသရေလရှင်ဘုရင်ကြီးတွေဟာတီထောင်နိုင်တဲ့အထိတကိုးထွားခဲ့တယ်ချမ်းသာခဲ့ကြတယ်ဆောင်းရာသီနန်းတော်နွေရာသီနန်းတော်ဆိုပြီးတော့တီထောင်နိုင်ခဲ့တဲ့အထိပြည့်စုံကြွယ်ဝခဲ့ကြတယ်ဒါပေမဲ့အဖဖျားသခင်ကိုမေ့တာနဲ့တပြိုင်နက်အဲ့ဒီရွှေချောင်းကြီးတွေရွှေနန်းကြီးတွေဟာဘယ်ဘဝကိုရောက်ကုန်ရတယ်ဆိုတာတွေ့ကိုအာမုတ်အနာဂတ်ကျမ်းမှာကျွန်တော်ပြတ်သားစွာတွေ့ခဲ့ကြပြီးပါပြီထို့ကြောင့်အရှင်ထာဝရဘုရားမိန့်တော်မူသီးကယံသူတို့သည်ရှမာရိပြည်ကိုဝိုင်းပြီးလျှင်သ တင်းဤအစွန်းတက်တီကိုနှိမ့်ချ၍ဗိမာန်တို့ကိုဖြိုဖျက်ကြလိမ့်မည်။ထာဝရဘုရားမိန့်တော်မူသီးကားသိုးတိန်သည်ခြင်သိနှုတ်ထဲကခြေနှစ်ခုသို့မဟုတ်နေရွက်တပိုင်းကိုနှုတ်ယူတကယ်သို့ရှမာရိမြို့၌ကတင်တောင်းဓမ္မသက်မွေရာဖုံပေါ်မှာထိုင်သောဣတရီလအမျိုးသားတို့ကိုနှုတ်ယူလိမ့်မည်။ကောင်းကင်ဘိုးကြီးကိုအစိုးပိုင်သောဘုရားသခင်အရှင်ထာဝရဘုရားမိန့်တော်မူသောစကားကိုသင်တို့သည်နားထောင်၍ယာကုပ်အမျိုးသားတို့အားဆင့်ဆူရမည်မှ။အကယ်စင်စေဣတရီလအမျိုး၏အပြစ်တို့ကိုစစ်ကြောသောနေ့၌ဘေဒလယစ်ပလင်တို့ကိုငါစစ်ကြောလျက်ယစ်ပလင်ဥဂျိုတို့ကိုဖျက်၍ညေပေါ်သို့ချမည်။ဆောင်းကာလ၌စံသောနန်းတော်နှင့်ညွေကာလ၌စံသောနန်းတော်တို့ကိုငါထိခိုက်၍ဆင်ဆွေဖြင့်ပြီးသောအိမ်တို့ကိုဖျက်ဆီးမည်ဘုံပိတ်မှန်တို့သည်လည်းဆုံးကြလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့နိနေဝေဆိုတဲ့မြို့ပြနိုင်ငံတော်ကြီးကိုအဖဘုရားသခင်ကဲ့တင်တော်မူသလိုဘဲလူမျိုးတွေဘဲအနွယ်ဝင်တွေကိုရောစွန့်ပစ်ခဲ့ဘူးပါတည်းဆိုတာကိုပြန်ပြီးတော့ကြည့်စီကျင်ပါတယ်နော်တချိန်တည်းမှာပဲသူဖန်ဆင်းထားတဲ့လူအဖွဲအစည်းတွေကိုကျိုးနဲ့တုတ်ပြီးတော့ရိုက်တယ်လို့ဆုံးမခဲ့တာ ड़ी ထိုက်တန်တဲ့အပြစ်စီရင်တာ ड़ी ဆိုတာတွေကိုကျွန်တော်တို့မငင်းနိုင်အောင်တွေ့ခဲ့ရပြီဖြစ်ပါ रे ပမာအားဖြင့်ဆိုရင်တော့စောစောကအာမုတ်အနာဂတ်တိမှာတွေ့ခဲ့ရတဲ့အတိုင်းပဲလူမျိုးတော်ဣတရီလာဒီအတိုင်းပဲခံခဲ့ရတာပဲမဟုတ်ဘူးလားတခါဩပတိယူပါယုံတုံးကဆိုရင်အေသောလို့အမည်ရှိတဲ့အေဒုံနဲ့အမေပိုက်ထဲမှာတူပြိုင်တရီတီခဲ့သူယာကုပ်ဣတရီလာတို့ရဲ့ကိုလေဧသောကိုမုံတယ်ဣတရီလာကိုချစ်တယ်ဆိုတဲ့စကားကိုသုံးပြီးတော့အဖဖျားသခင်ကနှုတ်ကပတ်တော်ကနေအတိအလင်းဖော်ပြပေးခဲ့တယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ဟာအဖဖျားသခင်စီရင်တော်မူခြင်းတွေကိုနားလည်နိုင်အောင်အကိုအကောင်ပေါင်းအကိုအကားပေါင်းမြောက်များစွာနဲ့ဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။တင်ပြချက်ပေါင်းမြောက်များစွာနဲ့မိษွေတို့ခံယူနိုင်လောက်အောင်ရှင်းလင်းဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်။အမှန်ကတော့ဇာတိပဂတိနဲ့ဝိညာဉ်ပဂတိကိုနှစ်ပိုင်းခွဲပြီးတော့အမုန်းနဲ့အချစ်ကိုပမာဆောင်ပြခြင်းဆိုလိုခြင်းသာလျှင်ဖြစ်တယ်။ရုပ်ပိုင်းဆိုင်ရာကောင်းကြီးပေးတဲ့နေရာမှာဘသူ့ကိုမှပို့တယ်လို့လည်းမရှိ။အေဒုံကိုတိုင်ဟာလည်းအလွန်ကြွယ်ဝခဲ့တာပဲ။ဒါပေမဲ့ဇာတိပဂတိစိုးမိုးလွန်အားကြီးတယ်။မာနတွေတက်တယ်။မစ္စရိယဝန်တိုစိတ်တွေကလွန်လွန်အားကြီးတယ်။ရက်ဆက်လွန်အားကြီးတယ်လို့အဲ့ဒီအေဒုံရဲ့အသွေးသားပိုင်းဆိုင်ရာအားနည်းချက်တွေနဲ့တကွာအထူးသဖြင့်အဖဖရာသခင်ကိုတောင်းမှတော်လှန်ဝွင့်တဲ့အထိအမောက်မောက်အမှားမှားတွေဖြစ်တဲ့အချိန်အပြစ်ဒဏ်ကိုမပေးဘဲကိုသူမနေဘူးပေးကိုပေးရမယ်ဆရာတွေ့ကိုကျွန်တော်တွေ့ခဲ့ရပြီဖြစ်ပါတယ်မိတ်ဆွေတို့တတ်ရှင်းအပေါင်းတို့နည်းနည်းစွာသောအဖဤစီရင်ခြင်းတွေနဲ့အတူနည်းနည်းစွာစဉ်းစားရမယ့်အချက်တွေဟာနှုတ်ကပတ်တော်အသက်လမ်းမှာမရေမတွက်နိုင်လောက်အောင်ရှိနေပါတယ်ယောနာဝတ္ထုအခန်းကြီး3အငယ်ကိုယ့်ကိုဆက်ကြပါအောင်စုငါတို့သည်ပျက်စီးခြင်းနှင့်ကင်းလွတ်မည်အကြောင်းဘုရားသခင်သည်ပြောင်းလဲ၍နောင်တရသဖြင့်ပြင်းစွာသောအမျက်တော်ကိုငြိမ့်စေတော်မူမည်မမူမည်ကိုအဘယ်သူပြောနိုင်သနည်းဟုမင်းကြီးအာနာမူမတ်အာနာနှင့်နိနေဝေတမျိုးလုံးတွင်သတင်းကြားပြော၍ကြော်ညာစေတော်မူ၏ဘုရားသခင်သည်ပြောင်းလဲ၍နောင်တရသဖြင့်တဲ့နှစ်ဆင့်နော်ပြောင်းလဲပြောင်းလဲတယ်နောင်တလဲရတယ်တဲ့အခါတိုင်းဘုရားသခင်သည်နောင်တရတော်မူ၏နောင်တရတော်မူ၏ဆိုတဲ့အခါတိုင်းမှာလူတွေလိုလမ်းပြန်ပြီးတော့ငါတို့တော့မှားပြီမှားပြီဆိုတာမျိုးကိုဆိုလိုခြင်းအရှင်းမဟုတ်ဘူးစိတ်တော်ဤဂယုနာတော်အယလျော့ညွတ်ပြောင်းရခြင်းမေတ္တာတော်နှင့်ခွင့်လွှတ်တော်မူခြင်းဆိုတာကိုကျွန်တော်အမြဲတမ်းရှင်းလင်းဖော်ပြပေးခဲ့ပါတယ်အခုကျတော့တကယ်ပြည်ပြည်ပြင်းပြင်းကြီးပြောင်းလဲသည်ပြီးတော့နောင်တရတော်မူမည်ပြီးတဲ့နောက်အမျက်တော်ငိမ့်စီမစီဆိုတာကိုဘသူအတက်ပြောနိုင်ပါမလဲတဲ့နှုတ်ကပတ်တော်ကဖော်ပြပေးလိုက်ပါလေဟုတ်ပါတယ်မိတ်ဆွေတို့ repentance လို့ခေါ်တဲ့နောင်တဆိုတာကိုကပ္ပဥမစသောကျမ်းကြီး၅စုမှဆိုရင် Greek ဝါဟာရအသုံးအနှုန်းအရ meter neosen ဆိုပြီးတော့ခေါ်တော်အောင်တွေ့ရပါတယ်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲစိတ်မှန်လျှော့ညွတ်ဖြည့်ခြင်းပါပဲဂိုင်းအဲ့ဒီလိုဖျားသခင်ဆိုတာလူလိုပဲနဖူးလက်နဲ့ရိုက်ပြီးတော့ဝန်းနဲ့နောင်တရတာစီမံကိန်းတစ်ခုကိုကော်မတီနဲ့ဖွဲ့ပြီးတော့စန့်ကြည့်မဟန်ရင်ပြန်ဖြက်ဆရာမျိုးတွေအဖဖျားသခင်စီမှာရှိနိုင်ပါသလားကျွန်တော်လူတွေလိုမနဲ့လင်းတာနဲ့မျက်နှာသစ်ကော်ဖီသောက်တစ်နေ့လုံးလောက်ရမယ့်အစီအစဉ်တွေချသတင်းစာပြေးဖတ်ပြီးတော့စဉ်းစားဆင်ခြင်ချင့်ချင်ရတဲ့ဖျားမျိုးလားမဟုတ်ပါဘူးနော်သူဟာဝိညာဉ်တော်ဖြစ်တယ်ဆိုတာကိုကျွန်တော်ကိုကိုတော်တိုင်ဖော်ပြခဲ့ပြီးပါပြီကေတီရှင်သခင်ခရစ်တော်အားဖြင့်လေသိစေခဲ့ပြီးပြီဖြစ်ပါလေ ရှင်ယောဟန်ခရစ်ဝင်ကျမ်းထဲမှာကက်တင်ရှင်ဟာရှမာရိအမျိုးသမီးတယောက်ကိုအခုလိုပြောဆိုဆုံးမခဲ့ပါတယ်။ကိုးကွယ်သောသူမှန်သမျှတို့သည်ခမည်းတော်ကိုနံဝိညာဉ်နှင့်၎င်းတစ္ဆာတရားနှင့်၎င်းကိုးကွယ်ရမည့်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏။အကြောင်းမူကားထိုသို့ကိုးကွယ်သောသူတို့ကိုခမည်းတော်သည်အလိုရှိတော်မူ၏။ဖျားသခင်သည်နံဝိညာဉ်ဖြစ်တော်မူ၏။ဖျားသခင်ကိုကိုးကွယ်သောသူတို့သည်နံဝိညာဉ်နှင့်၎င်းတစ္ဆာနှင့်၎င်းကိုးကွယ်ရမည်ဟုမိန့်တော်မူ၏တဲ့ဟုတ်ပါတယ်မိတ်ဆွေဒါကြောင့်မလို့ဝိညာဉ်တော်၏အရှင်ဖြစ်တော်မူသောအဖဖျားသခင်ဟာသူ့ရဲ့စိတ်ကိုသူပြုပြင်တယ်နောင်တရတယ်သို့ရမဟုတ်သူပင်ပန်းတယ်အမျက်ထွက်တယ်ပြုံးရယ်တော်မူတယ်လက်ယုံအားဖြင့်ပို့ဆောင်တော်မူတယ်ဆိုတာတွေ့ဟာလူသားတို့ခံစားနားလည်နိုင်အောင်ဖော်ပြပေးတဲ့အချက်တွေတက်တက်သာဖြစ်ပါတယ်ဒါကို anthropomorphic terms လို့ကျွန်တော်ကသုံးရမှာဖြစ်ပါတယ်။မှန်ပါတယ်။ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး16အငယ်9မှာထာဝရဘုရားဟာစုံလင်သောစိတ်စေတနာရှိသူတို့ဘက်မှအမြဲခိုင်ကန့်စွာနေခြင်းဟာမြေကြီးတစ်ပြင်လုံးကိုအနှံ့အပြားကြည့်ရှုတယ်လို့ပါဝင်တာတွေ့ရပါတယ်။ဘုရားသခင်ကကျွန်တော်လိုမျက်လုံးကြီးမျိုးနဲ့လိုအပ်ရင်မှန်ဘလူးနဲ့လှမ်းပြီးတော့ကြည့်နေတာလား။အရှင်းမဟုတ်ပါဘူး။မှန်ဘလူးလည်းမလိုပါဘူး။မျက်လုံးလည်းမလိုပါဘူး။ကွန်ပျူတာလည်းမလိုပါဘူးကျွန်တော်လူသားကိုမျက်လုံးပေးပြီးတော့မြင်စေတဲ့အဖဖရာသခင်သူကိုယ်တိုင်ကတော့ဘာမျက်လုံးမှကျွန်တော်လူမလိုဘဲနဲ့အကုန်လုံးမြင်တော်မူတာပဲဒါပေမဲ့ကျွန်တော်ပြောခဲ့တဲ့အတိုင်းပဲ anthropomorphic terms လို့ခေါ်တဲ့လူသားတွေနားလည်နိုင်အောင်အသုံးပြုတဲ့အသုံးနှုန်းဝေါ်ဟာရတည်းနဲ့လူသားတွေကိုဆုံးမဩဝါဒပြုရမှာသူသုံးဆွဲတဲ့အခါမှာသုံးဆွဲတယ်ဒါကြောင့်မို့လဲအဲ့ဒီယာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး16အငယ်9မှာဖော်ပြထားတဲ့ထာဝရဘုရားသည်စုံလင်သောစိတ်စေတနာရှိသူတို့တစ်ဖက်၌ခိုင်ကန့်နေခြင်းဟာမြေကြီးတစ်ပြင်လုံးကိုအနှံ့အပြားကြည့်ရှုတယ်ဆိုတဲ့အဓိပ္ပာယ်ဟာမျက်လုံးကြီးပြူပြီးတော့လိုက်ပြီးတော့ကြည့်နေခြင်းမဟုတ်သူကိုယုံကြည်သူပြည့်စုံသောဝိညာဉ်ရေးစိတ်ဓာတ်ရှိသူတို့ကိုလဲမကြစိမ့်သောငါအန္တရာယ်မရှိစေအံ့သောငါစောင့်ထိန်တော်မူခြင်းကျေးဇူးပြုတယ်ဆိုရကိုမျက်လုံးနဲ့အကုန်ရှုမြင်တယ်ဆိုပြီးတော့ဖော်ပြပြောဆိုလိုက်ခြင်းပါပဲအဲ့ဒီအတိုင်းပါပဲဆာလံတိချင်းတွေမှာဆိုရင်လက်တော်နှင့်ပို့ဆောင်တော်မူခြင်းလက်ညိုးတော်အလုတ်အဖျင်ဖန်ဆင်းတော်မူခြင်းအကြောင်းတွေကိုကျွန်တော်တွေ့ရပါတယ်အထူးသဖြင့်16ခုမြောက်သောဆာလံမှာဆိုရင်မိုးကောင်းကင်သည်ဘုရားသခင်၏ဘုန်းအထရေတော်ကိုကြားပြော၍မိုးမျက်နှာကျက်သည်လက်တော်နှင့်လှုပ်သောအရာများကိုပြသ၏တဲ့ဟုတ်ပါတယ်မိတ်ဆွေတို့ဓမ္မပညာရှင်ကြီးဂျွန်ဝက်စလီကဘယ်လိုပြောဘူးသလဲဆိုရင်ဖန်ဆင်းတော်မူခြင်းဆိုတဲ့ကိစ္စဟာပကြီးကားချက်ကလေးတစ်ခုကိုအဖဖျားသခင်ဖန်တီးလိုက်တယ်လို့ပဲနေမှာပါတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလိုအဖဖျားသခင်ရဲ့စီရင်ခြင်းတွေဖန်ဆင်းပြုပြင်တော်မူခြင်းတွေအကြောင်းကိုစဉ်းစားလိုက်တော့ဒီယေရှုနဲ့ဒီဂိယုနာတော်အကြောင်းကိုဖော်ပြရမှာဟေရှာယထည့်ပြီးမေးလိုက်တဲ့မေခွန်းတစ်ခုကိုသတိရအောင်မိစရာကောင်းလာပါတယ်ငါတို့ဟောပြောသောသတင်းစကားကိုအဘယ်သူယုံသနည်းဖျားသခင်ဤလက်တော်သည်အဘယ်သူအားထင်ရှားတော်မူသနည်းဆိုတဲ့မေခွန်းဖြစ်ပါတယ်ဟေရှာယအနာဂတ်ကျမ်းအခန်းကြီး53ရဲ့အစမှာတွေ့ရသောမိဂွန်ပါရှင်းနေတာပါပဲကျွန်တော်သင်သိရသောတမန်ကျမ်းလေးလာသူတွေအနေနဲ့အဖဖျားသခင်ရဲ့သတင်းစကားဟာအလွန်ရှင်းတယ်အနန္တတကုရှင်ဖျားသခင်ရဲ့လက်တော်နှင့်ပြုတော်မူသောအမှုတော်အပေါင်းတို့ဟာလေအကုန်ထင်ရှားနေပြီးသားပဲဖြစ်တယ်အဖဖျားသခင်အဖို့သူ့ရဲ့လက်တော်နှင့်လှုပ်ဆောင်ရသောအလုပ်တွေဖန်ဆင်းတော်မူခြင်းတွေအကုန်လုံးတို့ဟာအလွန်အလွန်လွယ်ကူလှပါတယ်ဒါပေမဲ့သူဖန်ဆင်းထားတဲ့လူသားကိုကဲတင်တော်မူခြင်းအတွက်သားဖြင့်သူ့အဖို့ပို့ပြီးတော့ပင်ပန်းလိုက်မယ်လို့လေးနဲ့စွာတွေးတောခံယူမိပါတယ်။အခုအချိန်မှာပြောင်းလဲ၍နောင်တရသဖြင့်အမျက်တော်ငိမ့်စေတော်မူမည်မမူမည်ဆိုတဲ့စိတ်ပိုင်းဆိုင်ရာခံစားချက်မျိုးကိုပမာဆောင်ဖော်ပြသလိုအမျက်တော်ထွက်တော်မူတယ်၊မျက်ရည်ကျတော်မူတယ်၊ဝန်းနေတော်မူတယ်ပြုံးရတော်မူတယ်ဆိုတဲ့အဖရဲ့တင်စားဖော်ကျူးချက်တွေကိုလေကျွန်တော်တို့ဘယ်လို့မှခြံထားလို့မရနိုင်ပါဘူးဖျားသခင်စိတ်ဆိုးတတ်ပါသလားစိတ်ဆိုးတတ်ပါလေမတရားသောသူတို့တစ်ဖက်မှာအဖဖျားသခင်ကအစဉ်အမြဲစိတ်ဆိုးတတ်ပါလေကျွန်တော်တို့လူတွေစိတ်ဆိုးတယ်လို့ထစ်ခနဲရှိတာနဲ့ရိုက်ဟဲပုတ်ဟဲစိတ်ဆိုးတာမျိုးမရှိပါဘူးဇာတိပဂရိလူစရိုက်တို့နဲ့အဲ့ဒီအပေါ်ကမင်းမူနေတဲ့စာရမဏ္ဍရဲ့မိစ္ဆာအယူဝါဒတို့ရဲ့ကိုအဖဖျားသခင်အစဉ်အမြတ်တော်သိလျက်ရှိနေတော်မူပါ रे အဲ့ဒီစာရမဏအဲ့ဒီမိစ္ဆာအယူဝါဒနဲ့တကွနောက်ဆုံးဂုံဂုံပြောရရင်ယုံကြည်ပါ रे ဆိုတဲ့ဂျားတွေကဖောက်ပြန်သွားရသူမိစ္ဆာဆရာတို့အပေါ်မှာဘင်းမြင်အဖဖျားသခင်အမြတ်တော်အစဉ်သိလျက်ရှိနေတယ်ဂျွန် ချော့ပြီးပေါင်းတာမျိုးလက်ထိုးပြီးပေါင်းတာမျိုးအပေါ်ယံဟန်ဆောင်တာမျိုးဘယ်နည်းနဲ့မှဘုရားသခင်မပြုနိုင်ပါဘူးအဖဘုရားသခင်ကိုဒီမိဆာအယူဝါဒစာရမဏ္ဍနဲ့မိဆာဆရာတို့ဟာအစဉ်တစိုက်စိတ်ဆိုးအောင်ပြုလျက်ရှိနေပါတယ်ကောင်းပါပြီသူ့ရဲ့ချစ်ချင်းမေတ္တာတော်ကြတော့ရောဒီလိုပဲလူသားများနားလည်နိုင်အောင်ချစ်တယ်ဆရာနဲ့ပဲပေါ်ပြတာပဲမဟုတ်ဘူးလားလို့ကျွန်တော်မေးချင်ပါတယ်ယူသားဆိုတဲ့ဝတ္ထုထဲမှာကြည့်လိုက်မယ်ဆိုရင်လေလူသားဖြစ်တဲ့ဖို့နဲ့မှယောက်ျားနဲ့မိန်းမတို့ရဲ့ချစ်ချင်းကိုတွေ့ရတယ်။ဒါဟာလူအဖွဲ့အစည်းကိုသူဘယ်နည်းနဲ့မှမစွန့်နိုင်ဘူး။ပြည်ညတ်တော်များအရာပင်ဖြင့်လူသားရဲ့အချစ်ကိုသူရယူပိုင်ဆိုင်ခြင်းတည်းဆိုတာကိုဖော်ပြခြင်းဖြစ်ပါတယ်။တချိန်တည်းမှာပဲရှောလမုန်တည်ခြင်းအဖြစ်ရှုလမိတ်သမီးပြုအပေါ်မှာသူ့ချစ်သူရဲ့အမြဲခွင့်လွှတ်ခြင်း။အကြီးတန်ခြင်းကိုလစ်လျူရှုခြင်း။သူ့ရဲ့အနန္တမေတ္တာတော်အဖြစ်ရှုလမိတ်သမီးပြုရဲ့အကြည်တန်မှုအရှက်တကွဲအကျိုးနယ်ပြုမှုမှုတွေကိုပျောက်ကွယ်စေခြင်းပျောက်ပြက်စေခြင်းဆိုတာတွေကိုကျွန်တော်တို့နားလည်စီနိုင်ပါတယ်။တနည်းအားဖြင့်လူသားတွေကိုမှောင်မိုက်သောအပြစ်ကြားမှအဖဖခင်သခင်ဟာကယ်နှုတ်တော်မူတယ်ဆိုတဲ့မေတ္တာရဲ့သဘောပဲ။မှန်ပါတယ်။ယောနာဝတ္ထုအခန်းကြီး3ရဲ့အငယ်30ဟာအခုလိုဖော်ပြရင်းနဲ့အခန်းကြီး3ကိုညှိကုံးချုပ်ပေးလိုက်ပါတယ်။မြို့သားတို့သည်မိမိတို့လိုက်သောအတ္တမလမ်းကိုလွှဲရှောင်၍ကျင့်သောအကျင့်များကိုဘုရားသခင်သည်မြင်လျင်အရင်ချင်းသောဘေးဒဏ်ကိုမပေးဘဲနေတော်မူ၏
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကြားမိုင်းတွေကယောနာဝိတ္ထုခန်းကြီးလေးအခန်းငယ်1ကနေအခန်းငယ်4အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်